လစ်သူရေးနီးယားနိုင်ငံမှာနှစ်ရက်ကြာကျင်းပခဲ့တဲ့ NATO ထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ကအစည်းအဝေးကနေယူကရိန်းအတွက်ရလဒ်ကောင်းတွေပေါ်ထွက်ခဲ့တယ်လို့ပြောဆိုခဲ့တယ်လို့ရုရှားကိုလည်းအပြင်းအထန်သတိပေးလိုက်ပါတယ
် Our commitment to Ukraine will not weaken. We will stand for liberty and freedom today, tomorrow and for as long as
ယူကရိန်းကိုထောက်ခံကူညီနေတာကိုရှောင်လဲသွားမှာမဟုတ်ပါဘူးယူကရိန်းနဲ့ပတ်သက်ပြီးချမှတ်ထားတဲ့ကျွန်တော်တို့ရဲ့တန်ဋိဌာန်ဟာအားနဲ့မတော်ပါဘူးလွတ်မြောက်ရေးနဲ့လွတ်လပ်မှုအတွက်ဆက်လက်ရည်တည်သွားမှာပါလို့သမ္မတဘိုင်ဒန်ကအစည်းအဝေးပြီး Phineas မြို့တော်မှာရှိတဲ့ Phineas တက္ကသိုလ်မှာပြုလုပ်တဲ့လူမှုတွေ့ဆုံပွဲမှာပြောဆိုခဲ့တာပါဒါ့အပြင်သမ္မတဘိုင်ဒန်ကရုရှားသမ္မတဗလာဒီမာပူတင်ကိုအပြင်းအထန်သတိပေးလိုက်ပါတယ်ရုရှားဟာတန်တပန်ရေးနည်းအရဖြည့်ရှင်းမှုစိတ်ဝင်စားပါဘူးသမ္မတပူတင်ဟာယူကရိန်းထက်ရေရှည်ခံနိုင်လိမ့်မယ်လို့မှားယွင်းစွာယုံကြည်နေပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ပေါ်ဒူးနေကပြုလုပ်ခဲ့တဲ့လူလူစီဝဲမှာပေးသက်ထောင်တဲ့ချီတက်ရောက်ခဲ့ပါတယ်။ဒီထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့တဲ့ယူကရိန်းသမ္မတဇာလင်စကီကတော့အမေရိကန်ပြည်ထောင်စုကပေးတဲ့ cluster စင်ကွဲဘုံလက်နက်တွေပေးရတဲ့အပေါ်ပေါ်ဒူးနေမှာကာကွယ်ပြောဆိုခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဇာလင်စကီတို့လည်းတွေ့ဆုံခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့လစ်သူရေးနီးယားကနေဖင်လန်နိုင်ငံကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်။